တနင်္လာနေ့လုံကကျင်းပခဲ့တဲ့ထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲဒီအစောပိုင်းမဲရီတွေ့မှုတွေရာစုတော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကဥဆောင်နေပြီးတော့ထိုင်းလူငယ်တွေကြားမှာရည်ပန်းစားတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ်2014ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတော့ဝန်ကြီးချုပ်ပရယုချန်ဝူချာကိုနှစ်အုပ်ချုပ်ခဲ့ပြီးတဲ့နောက်အခုဒီချိန်ကျင်းပတဲ့ရွေးကောက်ပွဲဟာဒီမိုကရေစီဆန်းသပ်မှုအဖြစ်ရောထိုင်းနိုင်ငံရဲ့အလှည့်ပြောင်းအတွက်ပါရည်ပါတဲ့ရွေးကောက်ပွဲဖြစ်နေလိလသူတွေကသတ်မှတ်ကြပါတယ်မဲတာရနေတဲ့ပွေထိုင်းပါတီရဲ့ဝန်ကြီးချုပ်လောင်းအဖြစ်ယာထားခံရသူလည်းဖြစ်တဲ့နောက်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့တမီးအငယ်ဆုံးလည်းဖြစ်သူကတော့မဲရလက်ပေါ်မှာသတိကြီးကြီးထားပြောဆိုပြီးတော့မနေ့ပြန်တရားဝင်ရလက်ကိုဒီကနေ့တရားဝင်ရလက်ကိုစောင့်ကြည့်ဖို့အတွက်သူ့ရဲ့ထောက်ခံသူတွေကိုမနေ့ကပြောခဲ့ပါတယ်လက်တလောမဲကြီးတွက်မှုတွေရဒုတိယအများစုနိုင်ထားတဲ့ Move Forward Party ကနောက်ဆုံးရလတ်မှာမဲအများစုရရင်တော့ညမောင်းအစိုးရဖွဲ့နိုင်ခွင့်ရှိတယ်လို့ပွေထိုင်းပါတီရဲ့နောက်ခေါင်းဆောင်တူကပြောပါတယ်အမှတ်နေရာ900ရှိတဲ့အောက်လွှတ်တော်နေရာတွေမှာလက်ရှိအဖြစ်တော့ပွေထိုင်းပါတီကအများစုနဲ့ဥဆောင်နေပါတယ်လက်ရှိဝန်ကြီးချုပ်ပရယုချောင်းချာပါတီကတော့အတော်လေးကိုပြတ်ပြီးတော့ကျန်ခဲ့ပါတယ်ဒီပုံစံရဆိုရင်တော့ထိုင်းနိုင်ငံမှာစစ်တပ်ကြီးစိုးမှုကိုဆန့်ကျင်တဲ့ပွေထိုင်းပါတီနဲ့ Move Forward Party လို့ပေါင်းပြီးတော့ညမောင်းအစိုးရတရားဖွဲ့ရမယ့်အနေအထားဖြစ်တယ်လို့Move Forward Party ရဲ့ခေါင်းဆောင်တူကပြောပါတယ်ပွေထိုင်းပါတီကတော့ရခိုင်အာဏာသိမ်းခါနဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့အဆက်နယ်တွေဖြစ်တယ်လို့ Move Forward Party ကတော့အလုံးမင်းရှေးဥဆွဲဆံမှုကိုစိန်ခေါ်ပြီးတော့တိုးတက်တဲ့အမြင်ယူဆတွေကြောင့်ထိုင်းလူငယ်တွေကြားမှာလူကြိုက်များနေပါတယ်ဝန်ကြီးချုပ်ရာထူးကတော့အထက်နဲ့အောက်လွှတ်တော်ပေါင်းပြီးတော့ဇူလိုင်လမှာရွေးချယ်ကြားမှာပါဝန်ကြီးချုပ်ဖြစ်လာဖို့အတွက်အထက်အောက်လွှတ်တော်နှစ်ရက်ရဲ့မဲ386မဲအနည်းဆုံးရရှိရမှာဖြစ်တာမို့လို့ပါတီတစ်ခုတည်းမဲနေရာနဲ့တော့ရွေးချယ်နိုင်ဖို့အလားအလာမရှိပါဘူးခင်ဗျာ